ကိုပိတ္တယောဂပြန့်နှံ့ခြင်းမဖြစ်ခင်ကလေးကဖျားဘူးတွေကိုပိတ်ပင်ထားတဲ့စောရီအိုင်ပြနိုင်ငံဟာစနေနေ့မှာပထမဆုံးအနေနဲ့ဟတ်ဖျားဘူးခီးတယ်တွေကိုကျူးစုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကဖျားဘူးတွေစနေနေ့မှာ၄ကြောင်းကနေစောရီနိုင်ငံမဒီနာမြို့ကိုရောက်ရှိကြပြီးရှေးလာမှာဟတ်ဝိပီဘူအတွက်ကျိုတင်ပြင်ဆင်တဲ့အနေနဲ့လာမယ့်သတင်းပတ်ထဲနိုင်ငံတောင်ပိုင်းမှာရှိတဲ့မက္ကာမြို့ကိုသွားရောက်ဖို့စီစဉ်နေတယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံကဖျားဘူးတွေလာရောက်တာဒီနှစ်ထဲမှာပထမဆုံးဖြစ်ပြီးနောက်ထပ်မလေးရှားနဲ့အိန္ဒိယကဖျားဘူးလေယာဉ်တွေလာရောက်ကြလိမ့်မယ်လို့လည်းဆော်ဒီနိုင်ငံဟတ်ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူမိုဟာမက်အယ်ဘဂျာဝီကနိုင်ငံပိုင်မီဒီယာရုပ်သံဌာနကိုပြောကြားပါတယ်။ကမ္ဘာမှာဖျားဘူးတွေအများဆုံးစုစည်းရနေရာတွေထဲမှာအပါအဝင်ဖြစ်တဲ့မက္ကာမှာကပ်ယောဂါမတိုင်ခင်2019ခုနှစ်ကဆိုရင်မွတ်စလင်ဖျားဘူးပေါင်း2000ခွဲလောက်ထိလာဟုတ်ခဲ့ကြပါတယ်။ကိုဗစ်ကပ်ယောဂါဖြစ်ပွားပြီးတဲ့နောက်ဖျားဘူးတထောင်ပဲခွင့်ပြုတော်မယ်လို့ဆော်ဒီအစိုးရကကြေညာခဲ့ပါတယ်။အဲဒီနောက်မှာဆော်ဒီနိုင်ငံသားတွေနဲ့မက္ကာမှာနေထိုင်ကြသူတွေကကိုဗစ်ကပ်ယောဂါကာကွယ်ဆေးအပြည့်ထိုးထားတဲ့သူတွေကိုပဲမဲဆလင်နဲ့မွတ်စလင်ပေါင်း6000ကိုရွေးချယ်ဖျားဖူးခွင့်ပြုခဲ့ပါတယ်ကိုဗစ်ကပ်ယောဂါမဖြစ်ပွားမှုကဆိုရင်ဆော်ဒီနိုင်ငံအနေနဲ့ဟတ်ဖျားဘူးတွေစီကဝင်ငွေဒေါ်လာတန်ပေါင်း12000ရရှိပြီးနိုင်ငံအတွက်အဓိကဝင်ငွေလည်းဖြစ်ပါတယ်ခင်ဗျာ